ဒီဝေမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမများသတင်းအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့အပေါ်ပုံရဟမင်းကြီးအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းကိုကောက်နှုတ်တင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရရှိထားတဲ့အရတအစိုးရအဖွဲ့ကို February 1ရက်နေ့ကမြန်မာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးနိုင်ငံရေးခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတချို့ကိုထိန်းသိမ်းထားလိုက်တဲ့အပေါ်ပုံရဟမင်းကြီးအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်မှုတွေရှိနေကြပါတယ်။လက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံရဟမင်းကြီး Francis ကမြန်မာပြည်သူပြည်သားတွေနဲ့တစည်းတလုံးနဲ့ရှိတယ်ဆိုတဲ့အကြောင်းကိုမိန့်ကြားလိုက်ပါတယ်။အလားတူပဲမြန်မာစစ်တပ်ကိုလည်းဒီမိုကရေစီနည်းလမ်းတကျငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်လှုပ်ဆောင်သွားဖို့လည်းတိုက်တွန်းလိုက်ပါတယ်။
Seguo con viva preocupazione le sviluppi della situazione che si è venuta a creare in Myanmar.
မြန်မာနိုင်ငံအတွင်းအာဏာလက်ရှိထိန်းချုပ်ထားတဲ့သူတွေအနေနဲ့အများပြည်သူကောင်းကျိုးကိုရှေ့ရှုပြီးဆောင်ရွက်ကြဖို့ဆုတောင်းပါတယ်။မြန်မာနိုင်ငံအတွင်းလူမျိုးရေးတရားမျှတမှုတည်ငြိမ်မှုနဲ့ဒီမိုကရေစီနည်းတကျငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးဖော်ဆောင်သွားဖို့လည်းတိုက်တွန်းလိုပါတယ်။
နိုင်ငံအနှံ့ပြည်သူတွေထောင်တောင်းချီလမ်းတွေပေါ်ထွက်ပြီးတော့စစ်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေလှုပ်ဆောင်နေတဲ့အချိန်မှာပဲပိုယဟန်မင်းကြီးကစိန့်ပီတာယဉ်ပြင်သူသတင်း300အစောက်ဦးမှာစုတောင်းဝတ်ပြုပြီးလေသာဆောင်ကနေထွက်ပြီးတော့ပြောကြားခဲ့ပါတယ်။အလားတူပဲမြန်မာနိုင်ငံအရေးတကဘာလုံးကညီညီညွတ်ညွတ်ရည်တည်ဖို့ကုလသမဂ္ဂအနေနဲ့တက်နိုင်သမျှလှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ဒီမတိုင်ခင် February 4ရက်နေ့ကဒေါအောင်ဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးတော့ကျင့်သုံးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတညီတညွတ်ထဲတောင်းဆိုခဲ့ပါတယ
် I'd like to read the following Security Council press statement on Myanmar in my role as president of the Security Council.
မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာတာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူညွန့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကအထူးပဲစိုးရိမ်နေကြောင်းနဲ့ဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လူညွန့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအလုံးကတောင်းဆိုပါတယ်လို့လူညွန့်ရေးကောင်စီဥက္ကဋ္ဌဗြိတိန်နိုင်ငံကတန်မတ်ကြီးဘာဘရာဝုဒ်ဝတ်ကဖတ်ကြားကြေညာသွားတာဖြစ်ပါတယ်ကမ္ဘာအဖွဲ့အစည်းကြီးဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးမီဒူဒေသဆိုင်ရာအဖွဲ့အစည်းလည်းဖြစ်မြန်မာနိုင်ငံကလည်းအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့အာဆီယံအဖွဲ့ကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုရှိတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အရေးအာဆီယံနိုင်ငံများ၏ဝန်ကြီးအဆင့်အထူးစီဝေးတရခေါ်ယူဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်တွေကလည်းတောင်းဆိုလိုက်ပါတယ
်ဘာငန်ယန်တဆာတီတီမြန်မာkita prihatin dengan perkembangan politik di Myanmar kita berharap perbedaan politik
ma yesuni wo twa asian aukha ko asu pi bo indonesia ne malaysia nai ngan dai wun ni nu u long ko chan lo nyon cha tha wi ba bi di kaisa ko malaysia wun ni jouk ne ne atei sei inai suni tha
indonesia tamara jokowi du du pyo twa da ba ta chain ne ma be malaysia wun ji chou mahudinya sin ga le
seperti indonesia malaysia juga memandang seriusakan keadaan politics masa di Myanmar
Democracy for Song Yee ma chilan naw pyan sout twa da phit de twae Indonesia naingan lo be Malaysia naingan ga le Myanmar naingan ye let shi naingan ye a chee ni ko alun so yin sia kisa de khu phit myin mi ba de Myanmar naingan twin naingan ye myin tat hmu de chaw nyin nyan ye ne tin yin a chan hmu ko thi khai ni da ga le so yin sia phit ni ba de
ဒီလိုကမ္ဘာအုပ်ဆောင်ဘာသာရေးကောင်ဆောင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေမီးတူ American ပြည်ထောင်စုအပါအဝင်ကမ္ဘာဒေသအသီးသီးနိုင်ငံတွေကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူမှုအပေါ်စိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။ဖမ်းဆီးထားတဲ့နိုင်ငံရေးကောင်ဆောင်တွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့ဖိအားပေးတိုက်တွန်းပြောဆိုမှုတွေလည်းရှိနေပါတယ်ရှင်။